အလုံးအမင်းဆင်းရဲမှုပပျောက်ရေးနဲ့အမြဲတမ်းစီးပွားရေးပြင်ပြိုးတိုးတက်ရေးအတွက်ပြည်သူပြည်သားတွေမှာစွာရှိဖို့လိုပါတယ်။ဒါကိုလူအရင်းနီ human capital လို့လည်းခေါ်ပါတယ်။ဒီအထက်မှာဘဝတစ်လျှောက်လုံးစုဆောင်းရရှိထားတဲ့အသိဉာဏ်ဘဝတုဒ္ဒကျွမ်းကျင်မှုနဲ့ကျန်းမာရေးပါဝင်ပါတယ်။လူအရင်းနီကောင်းရင်ကောင်းသလိုရည်မှန်းချက်ကိုအကောင့်အထည်ဖော်နိုင်မှာဖြစ်ပါတယ်။အာရရှိမှုကျန်းမာရေးကောင်းမှုပညာရေးအစဉ်တန်းတဲ့ကြွကျင်မှုဟာလူအရင်းအနည်းတွေဖြစ်တာမို့ဒီအခြေအနေတွေကိုကြည့်ရင်ပြည်သူအင်အားကိုကမ္မနိုင်ပါတယ်မြန်မာပြည်ရဲ့လူအရင်းနည်းအခြေအနေရဒီကနေ့မွေးဖွားတဲ့ကလေးတယောက်ဟာအရွယ်ရောက်လာတဲ့အခါမှာသူ့မှာရှိတဲ့စွမ်းအားရဲ့58ရာခိုင်နှုန်းကိုသာအသုံးပြုနိုင်မယ်လို့မျှော်လင့်ရပါတယ်ကျန်းမာရေးနဲ့ပညာရေးမှာအားနည်းတဲ့အတွက်လူအရင်းနည်းမှာအားနည်းရပါတယ်ပညာရေးနဲ့ကျန်းမာရေးကိုစံချိန်မိအောင်လုပ်ပေးနိုင်ရင်လူသားတဦးစီရဲ့အတင်ထုတ်လုပ်မှုဟာနှစ်ဆတက်လာမယ်လို့ကမ္ဘာ့ဘဝအုပ်စုမကြာမီကထုတ်ဝေတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအစိုးရတွေတက်လာတဲ့အခါမှာကျန်းမာရေးနဲ့ပညာရေးမှာယင်းနှီးမြှုပ်နှံမှုတိုးပွားလာပါလေ
။ဒါပေမဲ့လူမှာယင်းနှီးမြှုပ်နှံတယ်ဆိုတာကအခုရေရင်တူအခုရေကြီးတောက်လို့ရတဲ့ကိစ္စမဟုတ်တဲ့အတွက်ပြည်သူအင်အားဖွံ့ဖြိုးတိုးတက်မှုဟာနှိမ့်ကျနေစေဖြစ်ပါれအလို့သမားလောကမှာကျွမ်းကျင်မှုအဆင့်ဟာအနေဆုံးဖြစ်နေပါれလုံးလုံးစဲတိုးတက်တာလေးအချိန်မသေးသေးဘူးနဲ့အားလုံးပါဝင်နိုင်ရေးအတွက်လူအရင်းနှီးမြှုပ်နှံဖို့အချိန်ရောက်နေပါပြီဒါကိုမလုပ်နိုင်လို့ထွက်ပေါ်လာတဲ့ဆိုးကျိုးကိုနောင်လာနောက်သားမျိုးဆက်တွေခံစားကြရပါလိမ့်မယ်မွေးဖွားစဉ်ကလေးကစပြီးအားရချို့တက်မှုတန်ကိုခံရတာဖြစ်ပါれကလေးတထောင်မွေးရင်62ဦးသေဆုံးတဲ့နှုံးဟာအာရှဒေသမှာအမြင့်ဆုံးပဲဖြစ်ပါတယ်။ငါးနှစ်အောက်ကလေး3ဦးမှာ2ဦးဟာမကြီးထွားနိုင်ပဲဖြစ်နေပါတယ်။ကိုဝန်ဆောင်ကျန်းမာရေးအဟာရနဲ့ပညာရေးမှာရင်းနှီးမြှုပ်နှံဖို့လိုအပ်ပါတယ
်။မြန်မာပြည်သား2ဦးရဲ့လက်တန်းဟာ66နှစ်ဖြစ်ပြီးဗီယက်နမ်နိုင်ငံသားရဲ့လက်တန်းက65နှစ်ဖြစ်ပါတယ်။မြန်မာပြည်သားဟာငယ်စဉ်ကတည်းကကျန်းမာရေးဘက်မှာချို့တဲ့နေတာတင်ရှားပါတယ်။အသက်6နှစ်ကလေးတွေကိုလေ့လာတဲ့အခါမှာဆက်ချောက်ရခိုင်နှုန်းလောက်ကသာတတ်မှတ်တဲ့အာဟာရနဲ့နှုတ်ရည်ကိုတောက်သုံးမှုရရှိတယ်လို့ဆိုပါတယ်။မိခင်နှုတ်ရည်တောက်သုံးတဲ့အဆင့်ကအစာစားတဲ့အဆင့်ကိုကူးပြောင်းရမှာအသိဉာဏ်နည်းတဲ့အတွက်အစဉ်အလာအတိုင်းသာလုပ်ကြပါတယ်။အသားနဲ့ငါးစားတဲ့ကလေးဟာလူနည်းစုဖြစ်ပါတယ်။မြမပြီမရိတ်ကလုံလောက်တဲ့ဆိုရင်စင်ရသားမိသားစုတွေဟာအာဟာရရှိတဲ့အစာအစာကိုလည်လန်းမမီကြပါဘူး။စင်ရသားစားလုံးတဲ့ရိတ်ကဟာလူကျန်းစာတွေစားသုံးတဲ့ရိတ်ခါတော့အရေးအသွေးမကောင်းပါဘူ
းယောဂဖြစ်နိုင်တဲ့ပတ်ဝန်းကျင်မှာနေထိုင်လာရတဲ့ကလေးတွေဟာကျန်းမာရေးချို့တဲ့ပြီးမကြီးထွားနိုင်ပဲဖြစ်နေရပါတယ်ရေကောင်းရေတန်ရရှိရေးနဲ့ပတ်ဝန်းကျင်တန်ရှင်ရေးဟာခက်ခဲနေတုံးပဲဖြစ်ပါတယ်ကျန်းမာရေးကဏ္ဍမှာနှစ်ပေါင်းများစွာအသုံးစရိတ်နည်းပါလာတာကြောင့်မိသားစုတွေအတွက်အခြေခံကျန်းမာရေးဝန်ဆောင်မှုလုံမပေးနိုင်သေးပါဘူး2010မှာအစိုးရအသုံးစရိတ်တိရာဂိုင်နှုံးကိုသာကျမ်းမာရေးကဏ္ဍမှာသုံးပါတယ်2015ရောက်တော့4ရာဂိုင်နှုံးအထိတိုးပြီးသုံးလာပါတယ်ကိုစိတ်နဲ့ကိုစေကူတာကြရတဲ့အတွက်ကျမ်းမာရေးဈေးကြောင့်ပိုးပြီးဆင်းရဲသွားကြသူတွေရှိပါတယ်2015မှာစေကူတာမှုကြောင့်ဆင်းရဲသွားသူ2တန်းနီးပါးရှိပါတယ်အခြေခံကူတာမှုအခမဲ့ရရှိရေးကိုအကောင့်ထဲဖော်နေပေမဲ့တိတ်ပြီးခရီးရောက်ပုံမရဘူးလို့ဆိုပါတယ်
လူရင်းနီးမှာအရေးကြီးတဲ့အခြေခံတစ်ခုဖြစ်တဲ့ပညာရေးစရိတ်ဟာရွေးကောက်ပွဲအစိုးရလက်ထက်2013ကစပြီး5ဆတိုးလာတာတွေ့ရပါတယ်2019အစိုးရသုံးစီမှာ8ရာခိုင်နှုန်းဟာပညာရေးစရိတ်ဖြစ်ပါတယ်တိုင်းပြည်အသရင်ထုတ်လုပ်မှုရဲ့2ရာခိုင်နှုန်းကျော်ရှိပါတယ်ဒါပေမဲ့အာဆီယံနိုင်ငံတွေနဲ့ရှင်လိုက်ရင်တော့နည်းနေပါလိမ့်တယ်ဥပမာဗီယက်နမ်ရဲ့ပညာရေးစရိတ်ဟာ2012ကတည်းကတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့ရှိရာဂိုင်းလုံးရှိနေပြီဖြစ်ပါတယ်ဗီယက်နမ်နှစ်နိုင်ငံကွဲနေခြင်းကမြောက်ဗီယက်နမ်ကျောင်းသားတွေကိုယထာနဲ့အပြည့်တင်ပြီးယူရှကိုပညာတော်ပင်ဆီလွတ်တဲ့အစီအလာကိုဆက်လက်ထိန်းသိမ်းထားပုံရပါတယ်တိုင်းနာလက်နက်ကိုင်အဖွဲ့တွေရှိတဲ့ကရင်ကယားမွန်ရှမ်းနဲ့ကချင်ပြည်နယ်တွေမှာတော့ဒေသခံအစိုးရအဖွဲ့တွေကပဲကျန်းမာရေးနဲ့ပညာရေးကိုတာဝန်ယူကြတာများပါတယ်အရှိတောင်ဒေသမှာလူကြီး9လိန်းလောက်ကိုတိုင်းသားကျမကြီးလှူသား4000လောက်ကကြီးစုဆောင်ရောက်ပါတယ်အခြေခံကာကွယ်ရေးလုပ်ငန်းတွေလောက်ပဲလုပ်နိုင်ပါတယ်ဒ တိုင်းသားတိုင်းကျန်းမာရေးနဲ့ပညာရေးအခြေခံရရှိဖို့အချိန်အတော်ကြာအောင်မှာဖြစ်ပါတယ်ခင်ဗျာ။